Vietnam နိုင်ငံမှာကျင်းပတဲ့ Asia Pacific စီးပွားရေးပူးပေါင်းဆောင်ရွက်မှု APEC ထိပ်သီးဆွေးနွေးပွဲအတန်းရုရှားသမ္မတဗလာဒီမီယာပူတင်နဲ့နှစ်ချိန်သုံးချိန်လောက်စကားနဲ့ငယ်ပြောကြားခွင့်ရခဲ့ပြီးဆီးရီးယားရေးကိုအဓိကထားဆွေးနွေးခဲ့တယ်လို့ American သမ္မတ Donald Trump ကစနေနေ့မှာပြောပါတယ်။ Vietnam နိုင်ငံဒန်နန်မြို့ကနေ Hanoi မြို့တော်ကို Air Force 1လေယာဉ်နဲ့အသွားလမ်းမှာသတင်းတောက်တွေကိုပြောကြားရမှာဆီးရီးယားရေးနဲ့ပတ်သက်ပြီးသမ္မတပူတင်နဲ့ပူးတွဲကြေညာချက်ထုတ်ပြန်ဖို့အတွက်သူသဘောတူညီချက်ခဲ့ပြီးဒါဟာအသက်ပေါင်းများစွာကိုကဲတင်နိုင်လိမ့်မယ်လို့ပြောပါတယ်။ကြေညာချက်ကိုရုရှားဆွေးရောက်ကပထမထုတ်ပြန်ခဲ့တာဖြစ်ပြီးဆီးရီးယားမှာအကြမ်းဖက်မှုတွေလျှော့ချဖို့အပြစ်ရသဘောတူညီချက်တွေအားဖြည့်ဖို့လူသားချင်းစာနာမှုအကူအညီအတားအဆီးမရှိအောင်လုပ်ပေးဖို့နဲ့ပဋိပက္ခအတွက်နိုင်ငံရေးအရဖြေရှာနိုင်မဲ့အခြေအနေတွေလုပ်ပေးဖို့ကနူးခြေလန်းပြက်ဖြစ်တဲ့ဒေတာရင်းတင်းမာမှုတွေလျှော့ချရအရေးကြီးကြောင်းခေါင်းဆောင်နှုတ်ကအတည်ပြုခဲ့တယ်လို့ဖော်ပြထားပါတယ်။ဒါ့အပြင်သမ္မတပူတင်နဲ့သမ္မတထရမ့်တို့နှစ်ဦးဟာအမေရိကန်နဲ့ရုရှားတပ်တွေအန္တရာယ်ကင်းရေးအတွက်နှစ်နိုင်ငံစစ်တပ်အရာရှိတွေကြားဆက်သွယ်ရေးလုပ်ဖို့အတွက်လမ်းကြောင်းတွေဖွင့်ထားဖို့နဲ့ IS အကြမ်းဖက်အဖွဲ့ကိုတိုက်ခိုက်ရေးမှာနှစ်နိုင်ငံတပ်တွေထိတွေ့ဆက်ဆံပြီးအငြင်းမပွားဖို့သဘောတူခဲ့ကြောင်းဖော်ပြထားတာပါ။အကြမ်းဖက်ဝါဒတိုက်ဖြစ်ရေးအတွက်အခြေခံမူဝါဒတွေခိုင်မာကြောင်းပြတာတဲ့အခုပူးတွဲကြေညာချက်ဟာအလွန်အလွန်ရေးကြည့်တယ်လို့လဲသမ္မတပူတင်ကဗီယက်နမ်နိုင်ငံဒန်နမ်မြို့မှာစနေနေ့ကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။